ာအင်ဂျီကဘာကလူသားတွေဟာ2019ကိုခြားရစ်ပြီး2020နှစ်သစ်ကိုကြိုကြပါတော့မယ်ဒီလိုနှစ်မကုန်ခင်မှာကဘာကျော်တိုင်းမဂ္ဂဇင်းကြီးကနေနှစ်တစ်နှစ်အတွက်ထူးခြားတဲ့ပုံကိုဖြစ်ရတီထွင်မှုစရာတွေကိုမျက်နှာဖုံးမှာဖော်ပြလေရှိပါတယ်ထူးခြားတဲ့ပုံကနေရာမှာဟစ်တလာလိုအနာရှင်မျိုးလဲပါနိုင်ပြီး Mother Teresa လိုဂယုဏရှင်မျိုးလဲပါနိုင်ပါတယ်2019မှာတော့ဒီနှစ်အတွက်ပုံက Time of the Person ကိုရာသီဥတုပြောင်းလဲမှုတက်ဖြစ်ရေးလှုံ့ဆော်တဲ့ဆွီဒင်လူမျိုး16နှစ်သမီး Greta Thunberg ကိုရွေးချယ်လိုက်ပါတယ်။မဂ္ဂဇင်းကရွေးချယ်သူတွေထက်သူကအသက်ငယ်ဆုံးလဲဖြစ်ပါတယ်။ဒီမတိုင်ခင်ကလည်းမေလ29ရက်နေ့ထုတ်တိုင်းမဂ္ဂဇင်းကနောက်မျိုးဆက်သစ်ခေါင်းဆောင်10ယောက်ကိုရွေးတဲ့အခါမျက်နှာဖုံးမှာသူ့ကိုကဘာကြီးအတွက်တိုက်ပွဲဝင်တဲ့ဆယ်ကျော်သက်ရဲလို့တင်စားဖော်ပြခဲ့ပူပါတယ်။ရာသီဥတုအတွက်ကျောင်းတွေသပိတ်ပေါက်ကြဆိုတဲ့လေရေးပိုစတာတစ်ခုနဲ့ဆွီဒင်ပါလီမန်ရှေ့မနစ်ကတကူတော်ဆန္ဒပြချိန်တုန်းကလူမသိသူမသိဖြစ်ခဲ့ပေမဲ့ကမ္ဘာတဝန်းကကျောင်းသားတွေတောက်ကြနေမှာကျောင်းမတက်တော့ပဲရာသီဥတုပြောင်းလဲမှုတိုက်ဖြစ်ရေးတဲ့တညီတဲ့ဆန္ဒပြတဲ့အထိလှုံ့ဆော်နိုင်သူဖြစ်လာပါတယ်။သူကကုလသမဂ္ဂထိမိကွန်းတက်ချွေသူလည်းဖြစ်ပြပါတယ်
။ You say you hear us and that you understand the urgency.But no matter how sad
ကျမဘလောက်ပဲဝင်းနေရဒေါသထွက်ရတာအရေးမကြီးပါဘူးကျမတို့တိုက်တွန်းပြောဆိုနေတာတွေကိုကြားပါတယ်အရေးကြီးတယ်ဆိုတာနားလဲပါတယ်လို့ပြောပြီးမဲ့ဥရတော်တော်တို့ပြောတာတွေကိုကျမမယုံဘူးဘာလို့ဆိုအခြေအနေကိုသဘောပေါက်ပြီးမဲ့လှုပ်เสียရှိတာလှုပ်ဖို့ဆက်ပြီးပြက်ကွက်မြဲပြက်ကွက်နေရင်ဥရဟာမိစ္ဆာတွေပဲရှင်တို့တော်တော်ကိုအတင်ရဲတာပဲလို့ပြောသွားတာပါလူကြီးသူမတွေကို how dare you အတော်အတင်ရဲတယ်လို့ပြောတာဟာမရင်ကျေးရရောက်တယ်လို့တချို့ကရှုမြင်ပေမဲ့တကမ္ဘာလုံးဒုက္ခရောက်နိုင်လို့ဒီလောက်တောင်အရေးကြီးနေတာဘာမှမမေ့ရရမလို့ပဲဒီတိုင်းနေရင်လိုက်တာလို့ပြောတာမျိုးဖြစ်ပါတယ်။သူပြောတဲ့အတိုင်းမလုပ်နိုင်တာမို့စပိန်နိုင်ငံမက်ဒရစ်မြို့မှာဒီလရဲကျင်းပသွားတဲ့ COP25 ရာသီဥတုဆိုင်ရာညီလာခံမှာကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတိုရက်စ်ကစစ်ပြေးရတယ်လို့ပြောပါတယ်။ညီလာခံနောက်ဆုံးနေ့December 15ရက်နေ့မှာတော
့ I appeal to the delegates of all member states to convey a message of ambition.
ဘဝကိုယမန်ကျက်နဲ့ပတ်သက်တဲ့အမှားစကားပြောဖို့အဖွဲ့ဝင်နိုင်ငံအလုံးကကိုယ်စားလှယ်တွေကိုကျွန်တော်မြစ်တာရက်ခံပါတယ်။သိပ္ပံပညာရှင်တွေအကြံပေးထားတဲ့အတိုင်းကမ္ဘာရဲ့ယမန်ကျက်ကျွန်တော်တို့ရဲ့ယမန်ကျက်နဲ့ညီရာစုနှစ်အကုန်မှာအပူချိန်ကို1.5 ဒီဂရီထက်မပိုအောင်လုပ်ကြပါလို့ပြောသွားတာပါ။ဂရက်တာသွန်ဘာလဲမက်ဒရစ်ညီလာခံတက်ရောက်ပြီးရာသီဥတုပြောင်းလဲမှုကိုထိထိရောက်ရောက်မဆောင်ရွက်နိုင်တာကိုထုံးစံအတိုင်းဝေပါပါတယ်။သူဟာမနစ်ကတည်းကရာသီဥတုရေလှုပ်ရှားနေတာဖြစ်ပြီးဒီနှစ်မှာသူ့လိုတက်တက်ကြွကြွနဲ့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာရှိတဲ့ကွန်ဂရက်အဆောက်အုံနားမှာအောက်တိုဘာလကစပြီးတောက်ချနေတိုင်းဆန္ဒပြနေသူကတော့ဟောလိဝုဒ်အကျော်မော်81နှစ်ရွယ်ရွှေရှင်မင်းသမီးကြီးဂျိမ်းဖောင်ဒါဖြစ်ပါတယ်။ရင်ပတ်တိုင်းခေါင်းစဉ်တစ်ခုခုနဲ့ရာသီဥတုကြောင်းလဲခြင်းဆိုင်ရာအကြောင်းအရာတွေကိုဟောပြောနေရင် November 29ရက်နေ့တော
့ Last week we talked about water. Well, food and agriculture use.
ပြီးခဲ့တဲ့တင်ပတ်တုန်းကတော့ကျမတို့ရေအကြောင်းပြောခဲ့ပါတယ်။စားနပ်ရိက္ခာနဲ့စိုက်ပျိုးရေးကဏ္ဍအတွက်ကဘာမှာရှိရှိသမျှရေကောင်းရေသန့်ရဲ့80ရာခိုင်နှုန်းကိုပုံနေပါတယ်။ဒီမတိုင်ခင်သမုတ်တရားအကြောင်းပြောခဲ့ပါသေးတယ်။စိုက်ပျိုးရေးမှာသုံးတဲ့ဓာတ်ရုပစ္စည်းတွေစီးပိန်ကုန်လို့မက္ဆီကိုပင်လယ်ကွင်းနဲ့ကမ္ဘာသမုဒ္ဒရာတွေရှင်သန်နိုင်မဲ့အောက်ဆီဂျင်ဓာတ်ကုန်ခန်းကုန်ပြီလို့ပြောသွားတာပါ Greta Thunberg တို့ Jane Fonda တို့လောက်ကမ္ဘာမကျော်ပေမဲ့သူနီးသူဟာနဲ့သူပညာရနယ်ပယ်မှာထင်ရှားတဲ့သမိုင်းပညာရှင်ဒေါက်တာသက်မြင့်ဦးဟာလည်းကမ္ဘာရာသီဥတုပြောင်းလဲတဲ့အတန်ကိုမြန်မာနိုင်ငံလည်းမလွဲမသွေကြုံရမှာကိုသတိပေးနေသူဖြစ်ပါတယ်သူလူမှုကွန်ရက် Facebook မှာဩဂုတ်လမှာတင်ထားတဲ့မှတ်တမ်းဗီဒီယိုတွေကတချို့ကိုကောက်နှုတ်တင်ပြရရင
် Myanmar today is in a climate emergency. Climate change is not reversed.
ဒီနေ့မြန်မာနိုင်ငံဟာရာသီဥတုဆိုင်ရာအရေးပေါ်အခြေအနေရောက်နေပါပြီ။ရာသီဥတုပြောင်းသွားတာကနောက်ကျောင်းပြန်မလဲပဲ။ကမ္ဘာကြီးဟာ1ဒီဂရီကနေ4ဒီဂရီပိုပူနွေးလာရင်ဒီမြန်မာနိုင်ငံကနေရာအတော်များများဟာနေလို့မရနိုင်တော့ပါဘူး။ခုဆိုရာသီဥတုဟာအရင်တုန်းကလိုပုံမှန်ဖြစ်ရမယ့်အစားမယုံနိုင်လောက်တဲ့နှုံးနဲ့မြ мян ဆန်းဆန်းကြီးကိုပြောင်းနေပါတယ်။ပြောင်းလဲရတဲ့အဓိကအကြောင်းရင်းကလည်းရုတ်ချင်းလောင်စာတွေလောင်ကျွမ်းပြီးလေထုတဲ့ကာဗွန်ဒိုင်အောက်ဆိုက်တွေရောက်နေလို့ပါလို့ပြောသွားတာပါ။ OIC အစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကြောထောက်နှက်ခန်နဲ့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲလို့ကမ္ဘာ့ကုန်ရုံးမှာမြန်မာနိုင်ငံအမှုရင်ဆိုင်ရခြင်းနဲ့မရှိမနှောင်း The Stress Time သတင်းစာကမေးမြန်းငါမှာဝယ်လုံသူကလတ်သမကအတွင်ရမှုချုပ်ဟောင်းဦးတန်ရဲ့မြီးဒေါက်တာတပ်မြင့်ဦးကမြန်မာနိုင်ငံနဲ့ယာယီဥရုပြောင်းလဲတဲ့တံကိုဦးစားပေးပြောကြားသွားပါတယ်ရှင်။